ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာရိုဟင်ဂျာအမှုရင်းဆိုင်နေရာမှာမြန်မာစစ်ကောင်စီကနိုင်ငံကိုစားပြုပါဝင်နေမှုကိုလက်မခံနိုင်ဘူးလို့ NUG ဂျာကာရာအမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်။စစ်ကောင်စီကမြန်မာနိုင်ငံကိုကိုစားပြုပြီးဒီပြဿနာကိုရင်းဆိုင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ကျွန်တော်တို့ဒီ January လလောက်ကပေါ့နော်ကျွန်တော်တို့ပို့လိုက်တဲ့စာ report ပေါ့နော်ဒီအစီရင်ခံစာကိုလည်းလက်ခံရရှိကြောင်းကျွန်တော်တို့အကြောင်းပြန်လာတာရှိပါတယ်။ဒါအပြင်ကိုဒီရက်သက်တပတ်အတွင်းမှာပဲကျမတို့ကထပ်ပြီးတော့ဒီကိုစားပြုခွင့်နဲ့ပတ်သက်လို့ရေမြေပြင်မှာဖြစ်နေတဲ့အနေအထားတွေကို legal point of view ကနေပြီးတော့ memorandum ပေးပို့ထားတာရှိပါတယ်။သက်ဆိုင်ရာ institution တွေကိုထို့တူကျမတို့ဘက်ကနေပြီးတော့ဒီတရားရင်ဆိုင်သွားဖို့လို့ပေါ့နော် legal counsel ဖွဲ့စည်းပြီးဖြစ်တဲ့အကြောင်းကိုလည်းပဲကျမတို့ဒီရက်သက်တပတ်အတွင်းမှာပဲဒီ ICJ ကိုဟိုအကြောင်းကြားခဲ့တာရှိပါတယ်။
မြန်မာပြည်သူအားလုံးအတွက်တရားမျှတမှုရရှိရေးဟာအမျိုးသားညီညွတ်ရေးအစိုးရရဲ့အန်တီမပန်းနိုင်ဖြစ်ပြီးဒီနေ့ ICJ အမှုကိစ္စကတော့ရိုဟင်ဂျာအသိုက်အဝန်းအတွက်တရားမျှတမှုရရှိရေးဖြစ်ပါတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ရမှာတရားမျှတမှုညီညာရေးနဲ့ဓာတ်တူညီမျှမှုအပေါ်မှာတိစောက်သွားမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့လူတိုင်းအတွက်တရားမျှတမှုရရှိဖို့အရေးယူဆောင်ရွက်သွားဖို့သူ့အနေနဲ့ပိုင်ဖြတ်ထားကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကလည်းပြောကြားသွားပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဥရောပရိုဟင်ဂျာကောင်စီရဲ့ဥက္ကဋ္ဌဒေါက်တာအမ်ဘီယာပါဗင်းမြမရေးကျွမ်းကျင်သူဒေါက်တာမာတင်စပစ်နဲ့ယခင်နယ်သာလန်နိုင်ငံရဲ့တန်အမတ်ကြီးလေတီရှာဗန်ဒမ်အဆမ်တို့ကရိုဟင်ဂျာအရင်းနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံအခြေအနေတွေကိုရှင်းလင်းပြောကြားသွားကြပါတယ်။မြန်မာနိုင်ငံမှာ2012နဲ့2018ခုနှစ်တွေအတွင်းဖြစ်ခဲ့တဲ့ရိုဟင်ဂျာလူမျိုးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုတွေဟာဂျီနိုဆိုက်ခေါ်လူမျိုးတုံးတပ်ဖြတ်မှုဆရာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုပြီးမြန်မာကဂါဘီယာနိုင်ငံက ICJ မှာတရားစွဲခဲ့တာပါ